အမေရိကန်သမ္မတနဲ့သမ္မတကတော်တို့ကမြန်မာနိုင်ငံကရိုဟင်ဂျာတွေအပါအဝင်ဖိနှိပ်မှုနဲ့ပျက်စီးမှုတန်းခံစားနေရတဲ့ကမ္ဘာတဝန်းကမွတ်စလင်တွေကိုရမဒန်ဥပုသ်စနှုတ်ခွန်းစကားပါလိုက်ပါတယ်။ဖိနှိပ်မှုတန်းခံနေရတဲ့တရုတ်နိုင်ငံကဝီဂါမွတ်စလင်တွေမြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေနဲ့အတူအမေရိကန်ပြည်ထောင်စုအနေနဲ့လက်တွဲဘက်တွေသွေးစည်းညီညွတ်စွာယက်တည်နေတဲ့အကြောင်းသမ္မတဂျိုးဘိုင်ဒန်နဲ့သမ္မတကတော်ဂျလ်ဘိုင်ဒန်တို့ကအစ္စလမ်ဘာသာဝင်တွေရဲ့ရမဒန်ဥပုသ်လစတင်တဲ့အထိမ်းအမှတ်အဖြစ်မနေ့ကကြေညာချက်ထုတ်ပြန်ခဲ့တာပါ။အခက်အခဲတွေပျက်စီးဆုံးရှုံးမှုတွေရင်ဆိုင်နေရတဲ့မွတ်စလင်တိုင်ဝမ်ကိုပံ့ပိုးကူညီတဲ့အမေရိကန်ပြည်ထောင်စုရဲ့ဂတိကဝတ်ကိုထပ်လောင်းတည်ပြုတဲ့အကြောင်းလဲညင်ညာချက်မှာဖော်ပြခဲ့ပါတယ်။မကြာသေးခင်လပိုင်းကမြင်းကလင်းဒဏ်ကြောင့်ထိခိုက်ပျက်စီးမှုတွေအကြီးအကျယ်ကြုံခဲ့ရတဲ့တူရကီနဲ့ဆီးရီးယားနိုင်ငံကပြည်သူတွေနောက်ပြီးခဲ့တဲ့နေရာသည်ရွေလွှမ်းမိုးတံခံခဲ့ရပြီးပြန်လည်တည်ဆောက်ရေးကြိုးပမ်းနေရတဲ့ပါကစ္စတန်နိုင်ငံကပြည်သူတွေနဲ့လည်းတတားတဲ့ဆက်လက်ရပ်တည်နေတဲ့အကြောင်းကြေညာချက်မှာဖော်ပြခဲ့ပါတယ်။ရမဒန်ဥပုသ်လမှာအမေရိကန်ပြည်ထောင်စုတဝန်းကမွတ်စလင်တိုင်ဝမ်ကိုလေဆာကွန်ပျူတာအကြောင်းအမေရိကန်ပြည်ထောင်စုစတင်တည်ထောင်ခဲ့တဲ့အချိန်ကတည်းကပါဝင်သူတွေဖြစ်တဲ့အကြောင်းလည်းသမ္မတဘိုင်ဒန်ကပြောခဲ့ပါတယ်ခင်ဗျာ။